မြန်မာနိုင်ငံတော်ဘက်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့ဒီနေ့မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့တအန် TNL တပ်တွေဟာနန်းခမ်းမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီရဲ့ပြည်သူ့စစ်တပ်ခန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ TNL ကဒီနေ့သတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့နန်းခမ်းမြို့နယ်တဲကတာယာကုန်းကျေးရွာကိုဒီနေ့မနက်ပိုင်းကလက်နက်ကြီးနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့မူဆယ်မြို့နယ်တဲကမဟဲကျေးရွာကိုလည်းလက်နက်ကြီးနဲ့တိုက်ခိုက်တာကြောင့်နေအိမ်ထိမှန်ပြီးတော့မျိုးသားတူဦးကောင်းမှဒဏ်ရာရခဲ့တယ်လို့လည်း TNL ကပြောထားပါတယ်။ဒါပြင် TNL ဘက်ကနိုဝင်ဘာ18ရက်နေ့ကသိမ်းယူခဲ့တဲ့နန်းခမ်းမြို့ကစခန်းသစ်လုံခြုံရေးကုန်းကိုစစ်ကောင်စီတပ်တွေကမနေ့နိုဝင်ဘာ18ရက်နေ့မှာအစိမ့်ငွေတွေပါဝင်တဲ့ဓာတုဘုံအသုံးပြုပြီးတော့တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီအစိမ့်ငွေတွေကြောင့် TNL တပ်ဖွဲ့ဝင်တွေစေကုသမှုခံယူနေရပြီးတော့ဒီဓာတုဘုံအမျိုးအစားကိုစီးစစ်နေသေးဖြစ်တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်ပဲခူးတိုင်းရေသာရှည်မြို့နယ်မှာလည်းပြည်သူ့ကာကွယ်တပ်မတော်စစ်ကြောင်းတွေနဲ့စစ်ကောင်စီတပ်တွေဟာနိုဝင်ဘာ16ရက်နေ့ညကစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်ကခလာ84ကဗိုလ်ကြီးလာမျိုးသူပါဝင်40ကျော်တည်ဆုံပြီးတော့တရားရတဲ့သူအများပြားရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနကဒီနေ့မှသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေအပါဝင်လက်နက်ကြီးတွေနဲ့ပစ်ကူတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးတည်ဆုံပြီးတော့ရှေ့ဦးတရားရခဲ့တယ်လို့လည်းပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA အနေနဲ့တိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသုံးတရားထုတ်ပြန်ထားတာတော့မရှိသေးပါဘူးဒီချိန်ထဲမှာပဲရခိုင်ပြည်နယ်ဘူးတိတော်မြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံသတင်းတွေကဖော်ပြနေပါတယ်အခုလိုနိုင်ငံတော်အတော်များများနေရာတော်များများမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာရန်ကုန်မြို့ကတော်လိုင်းအင်အားစုတွေကလည်းပန်းဆိုရန်ဂုံးကြော်တရားမှာအပါအတွက်အသေးခံမလားပြည်သူထံအလင်းဝင်မလားမင်းတို့ရွေးဆိုတဲ့ပိုစတာတွေကိုချိတ်ဆွဲတာတွေ PDF အလံတော်လွှင့်ထူတဲ့လှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ